ဘင်္ဂလားဒေ့ရှ်အရှေ့တောင်ဘက်နယ်စပ်ကလူဦးရေအလွန်ထူထပ်တဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာဧပြီလကတည်းကမုတ်တုံမှုပြင်းထန်စွာရွာသွန်းမှုကြောင့်အနည်းဆုံးလူပေါင်း10ဦးသေဆုံးပြီးတဲအိမ်ပေါင်းထောင်ထဲချီပျက်စီးခဲ့ရတယ်လို့တာဝန်ခံအရာရှိတွေကမနေ့တနင်္ဂနွေနေ့ကပြောပါတယ်။မြန်မာနိုင်ငံမှာနယ်မြေရှင်းလင်းရေးစစ်ဆင်ရေးကြောင့်တိုင်းနယ်ချီထွက်ပြေးလာကြတဲ့ရိုဟင်ဂျာမွတ်စလင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်ဒုက္ခသည်စခန်းတွေမှာခိုးလုံနေကြရပြီးကမ္ဘာပေါ်မှာဒုက္ခသည်အများဆုံးနေထိုင်တဲ့စခန်းတွေလည်းဖြစ်ပါတယ်။ဇူလိုင်လ2ရက်နေ့ကတည်းကစပြီးမိုးရွာချိန်အနည်းဆုံးနှစ်လက်မှထက်မနည်းရွာသွန်းခဲ့ရာကြောင့်ကောက်ဆက်ပစားမှရှိတဲ့ဘင်္ဂလားဒေ့ရှ်မိုးလေဝသနဲ့ဇလပိဒါဦးစီးဌာနကပြောပါရယ်မိုးပြင်းထန်တာကြောင့်ဒုက္ခသည်စခန်းတွေကများသောအားဖြင့်တောင်ဆောင်တွေမှာဆောက်ထားကြတဲ့ရွက်ပြင်တဲတွေနဲ့ယာယီတဲစုစုပေါင်း 9,000 နီးပါးလောက်ပျက်စီးဆုံးရှုံးခဲ့တယ်လို့လည်း IOM ကျောက်ခွင့်ရအမျိုးသမီးကဆိုပါရယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာဧပြီလကစပြီးမြေပြိုကျမှုပေါင်း200ကျော်ရှိခဲ့ပြီးအနည်းဆုံးလူ10ဦးသေဆုံးခဲ့တယ်လို့လည်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါရယ်ပြီးခဲ့တဲ့သတင်းတစ်ပတ်ထဲမှာရင်မိုးပြင်းထန်စွာရွာသွန်းမှုကြောင့်ရိုဟင်ဂျာကလေး2ဦးသေဆုံးပြီးလူပေါင်း6000လောက်ရဲ့ခိုးလုံစရာတဲအိမ်တွေလည်းပျက်စီးခဲ့ပါရှင့်